မင်္ဂလာပါရှင်။ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျမကဂျူလိုင်မျိုးပါရှင်။ဒီတစ်ပတ်အတွက်ပထမဆုံးရန်ကုန်ကပေးစာတစ်စောင်ကိုတင်ပြပေးခြင်းပါရစေ။မင်္ဂလာပါ RFA ။ကျွန်တော်ဒီစာကိုမရေးတော့ဘူးလို့နေတာမနေနိုင်လို့ရေးပို့ရတာပါတဲ့။လုံခြုံရေးအရာအမည်တော့မဖော်ပြလို့တော့ပါဘူး။ကျွန်တော်တို့ရန်ကုန်တောင်ကလာမှာ NLD အစိုးရလက်ထက်ကမြို့နယ်မိသက်အနီး17ရပ်ကွက်အပိုင်းမိသက်ကံကိုမြစ်တာကန်ဆိုပြီးကမ်ပတ်လမ်းမှာပန်းမင်တွေစိုက်ပြီးတော့လူတို့အပန်းဖြေဖို့ပြုပြင်တည်ဆောက်ပေးခဲ့ပါတယ်။အဲ့ဒီကမ်ပတ်လမ်းရဲ့တောင်ဘက်က3 acre နီးပါးကျယ်တဲ့ပတ်လက်မြေနေရာတစ်ခုမှာအရင်ကမြို့နယ်ဥယျာဉ်ပန်းမန်ပြိုးပင်ဌာနအပိုင်ဆိုပြီးတော့ပြိုးပင်တွေစိုက်နေခဲ့ရာကနေအခုတော့ကုမ္ပဏီတစ်ခုရဲ့အပိုင်လို့ကြားသိရပါဗါတယ်တဲ့။အဲ့ဒီနေရာမှာအဆောက်အဦးငယ်တစ်ခုလည်းစောက်လုပ်နေပါဗါတယ်။သစ်ဆူးကြိုးတိုင်တွေနဲ့ဝင်းခတ်ရှင်းလင်းနေပြီးအဆောက်တွေလည်းချထားပါဗါတယ်။တကယ်ဆိုအဲ့ဒီနေရာကလူတို့အပန်းဖြေဖို့ပန်းဥယျင်တို့အားကစားကွင်းတို့ကလေးကစားကွင်းတို့ပဲဖြစ်တင်တာပါဒါကြောင့်ဒီပတ်လက်မြေကိုလူတို့အကျိုးအတွက်မနစ်နာရလေအောင်သက်ဆိုင်ရာကတားမြစ်ပေးဖို့ RFA ပေးစာပြန်စာကတဆင့်တင်ပြတိုင်ကြားလိုက်ပါတယ်ဆိုပြီးတော့ရေးသားပေးပို့လာပါတယ်ရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ်2392 2352 4218ကိုဆက်လုပ်နိုင်ပါလေ
။အခုဆက်ပြီးတော့တရုတ်ပြည်ရောက်မြန်မာအလို့သမားတဦးရဲ့ပေးစာကိုတင်ပြပေးပါမယ်။မင်္ဂလာပါ RFA ကျွန်တော်ကတရုတ်ပြည်မှကြီးကွမ်တုံတုံးကွမ်မြို့ကြီးမှာတရားမဝင်ဝင်ရောက်ပြီးအလုပ်လုပ်နေတာ၄နှစ်နီးပါးရှိပါပြီတဲ့။အခုကကိုဗစ်တွေလည်းဖြစ်နိုင်ငံရေးကလည်းမကောင်းတော့အလုပ်ဆက်ပေးတဲ့တရုတ်ပွဲစားတွေရောမြန်မာပွဲစားတွေကပါကျွန်တော်တို့လာစာတွေကနေဖြတ်စားနေပါဗျ။တခါတလေဆိုရဲကကုမ္ပဏီကိုလာစစ်မယ်ဆိုရင်လောက်ပေါင်ကြီးရောလာစာပါမရဘဲထွက်ပြေးရပါတယ်။တကယ်ကရဲလာမစစ်ပါဘူး။ကျွန်တော်တို့ရဲကြောက်လို့ထွက်ပြေးရင်ကျန်နေတဲ့လာစာကပွဲစားတွေရတာမို့လို့လုပ်တာပါ။တရုတ်စကားလဲကောင်းကောင်းမတက်တရားလဲမဝင်ဆိုတော့ရောကလဲမစစ်ရစေးလဲမထိုးရတိတ်တိတ်ပုံပြီးတော့နေနေရပါတယ်တဲ့။အခုဆိုရင်နေရာတိုင်းမှာကိုဗစ်စစ်ထားတာမရှိရင်အလုတ်လုတ်ဖို့လဲမလွယ်ကူတော့လို့ဒုက္ခအမျိုးမျိုးကြုံနေရပါတယ်တဲ့တခါတလေဆိုရင်တရက်မှမမားခောက်ဆွဲတထုပ်ပဲစားပြီးနေရတဲ့ရက်တွေလည်းရှိပါတယ်ဒီအကြောင်းတွေကိုသက်ဆိုင်သူတွေသိစေချင်လို့ RFA ပေးစာပြန်စာကိုရေးပို့ရခြင်းဖြစ်ပါတယ်ဆိုပြီးတော့ရင်ဖွင့်လာပါတယ်ရှင
် RFA ကိုစာရေးပြီးပေးပို့ခြင်းလည်းဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြပို့လို့ရပါတယ်ခင်ဗျာ
အခုတခါတင်ပြပေးစင်တာကတော့တက်မတော်သားများနဲ့မိသားစုများတို့အိတ်ဖွင့်ပေးစာဆိုပြီးတော့ပေးပို့လာတဲ့စာပါတက်မတော်သားများနဲ့တက်မတော်သားမိသားစုဆွေမျိုးများခင်ဗျာလို့အစာချီပြီးတော့ဒီနေ့ကျွန်တော်တို့မြန်မာနိုင်ငံကြီးဟာလုံးဝပျက်စီးနေတဲ့နိုင်ငံတစ်ခုဖြစ်ဖို့နီးစပ်နေပြီဆိုတာအပြင်ထွက်ပြီးနည်းနည်းလေ့လာလိုက်တာနဲ့သိနိုင်ပါတယ်တဲ့တိုင်းပြည်ကပျက်စီးလူလူဖြစ်နေသလိုတက်မတော်ရဲ့နာမည်ဟာလည်းလုံးဝအဖက်ဆယ်လို့မရအောင်ဖြစ်နေပါပြီ။တက်မတော်သားတွေရဲ့မိသားစုဝင်တွေမှာလည်းအရက်ဘတ်ပတ်ဝန်းကျင်မှာမျက်နှာငယ်ကြရပါတယ်တဲ့။ကုမ္ပဏီဝန်ထမ်းတွေထဲမှာစစ်သားမိသားစုဝင်တွေကိုဝိုင်းပယ်တယ်လို့ခန်းစားကြရပါတယ်။ဒီအခြေအနေကိုအမြန်ဆုံးကယ်တင်နိုင်ဖို့ကတက်မတော်သားတွေကဆောင်ရွက်လို့ရပါတယ်။ဖိလစ်ပိုင်မှာအာနာရှင်မာကိုစ်ကိုတော်လှန်တဲ့ပြည်သူဘက်ကရပ်တည်တဲ့ဗိုလ်ချုပ်ကြီးရာမို့စ်ပေါ်ပေါက်ခဲ့ပါတယ်။အင်ဒိုနီးရှားမှာလည်းအာနာရှင်ဗိုလ်ချုပ်ကြီးဆူဟာတိုကိုစန့်ကျင်တော်လှန်တဲ့ဗိုလ်ချုပ်ကြီးတွေပေါ်ပေါက်ခဲ့ပါတယ်တဲ့။အလားတူပဲတက်မတော်သားတွေအနေနဲ့ပြည်သူလူထုကိုစောင့်ရှောက်ပြီးတိုင်းပြည်ကိုအမြန်ဆုံးကာကွယ်ကြပါလို့တက်မတော်သားများနဲ့မိသားစုများကိုပြည်သူလူထုကိုစားအားကိုးတကြီးမေတ္တာရက်ခံတိုက်တွန်းအပ်ပါတယ်ဆိုပြီးတော့ရေးသားပေးပို့လာတာပါရှင်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရပ်နားပါရစေ။အနေနဲ့ရရက်က RFA ပရိသတ်တွေအနေနဲ့ပြောပြရင်ဖွင့်ကျင်တဲ့အကြောင်းအရာတွေရှိနေရင်ပေးစာပြန်စာကန်တာကိုအချိန်မီ၍ဆက်သွယ်ပေးပို့နိုင်ပါတယ်ရှင်။ RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။